အမေရိကန်ပြည်ထောင်စုဒေသအတော်များများမှာအိတ်ခဲတဲ့နေမုံတိုင်းတန်ခံရပြီးဆိုးရတဲ့ရာသီဥတုကြောင့်သေဆုံးသူ55ယောက်ထက်မနည်းရှိနေပါပြီ။ဆိုးရတဲ့ရာသီဥတုကြောင့် Tennessee, Pennsylvania, Kentucky, Oregon, Illinois, Kansas, New Hampshire, New York, Wisconsin နဲ့ Washington ပြည်နယ်တွေမှာသေဆုံးမှုတွေရှိနေတယ်လို့သက်ဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ရေခဲအမှတ်အောက်အေးတဲ့ရာသီဥတုမှာနေမုံတိုင်းနဲ့ရစ်ခဲနေတဲ့လမ်းတွေကြောင့်လူသေဆုံးတဲ့အထိရင်တိုက်မှုတွေဖြစ်ပွားခဲ့သလိုဓာတ်အားလိုင်းတွေပြတ်တောက်ပြီးနေအိမ်ထောင်နဲ့ချီလျက်စင်ပြီးပြတ်တောက်နေပါတယ်။တောက်ကြနေတရက်ထဲလေခီးစင်ပေါင်း1000ကျော်ဖျက်ခဲ့ရပါတယ်။ Washington DC မြို့တော်အပါအဝင်အရှေ့ပိုင်းနဲ့အလယ်ပိုင်းပြည်နယ်အတော်များများမှာတောက်ကြနေကကျောင်းတွေလည်းပိတ်ခဲ့ရပါတယ်။အန္တရာယ်ရှိတဲ့မိုးလေဝသတတိပေးချက်တွေကိုလည်းပြည်내အတော်များများမှာဆက်ပြီးတော့ထုတ်ထားပါတယ်။အလယ်ပိုင်းဒေသပြည်내တွေမှာအနုတ်30ဒီဂရီဖာရင်ဟိုက်အထိအေးနိုင်ပြီးအနောက်မြောက်ပိုင်းကမွန်တာနာမြောက်ဒါကိုတာတောင်ကိုဒါကိုတာပြည်내တွေမှာတော့အနုတ်50ဒီဂရီဖာရင်ဟိုက်အထိအေးခဲနိုင်တယ်လို့မိုးစလဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။